2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်တူနီရှားနိုင်ငံကတူနီရှား National Dialogue Quartet ညွန်ပေါင်းအဖွဲ့ကိုရွေးချယ်လိုက်ပါတယ်တူနီရှားမှာ2011ခုနှစ်ကစပယ်ပြူတော်လှန်ရေးလို့ခေါ်တဲ့ဒီမိုကရေစီရေးအုံကြွတောင်းဆိုမှုတွေအပြီးအားလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတရက်ကိုဖော်ဆောင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာပါ။နော်ဝေးနိုင်ငံအော့စလိုမြို့မှာရှိတဲ့နိုဘယ်ဆုကော်မတီကနေဒီကနေ့မှအခုလိုရွေးချယ်မှုနဲ့ပတ်သက်လို့ကြေညာခဲ့တာဖြစ်ပြီးဒီဆုဟာတစ်ဖွဲ့ချင်းစီကိုချီးမြှင့်တာမဟုတ်ဘဲအဖွဲ့၄ဖွဲ့ကိုပူးတဲ့ချီးမြှင့်တာဖြစ်တယ်လို့ဆိုပါရယ်။တူနီရှားမှာအာရက်နွေဦးတောင်းဆိုအောင်ကြွမှုတွေပြီးဒီမိုကရေစီရေးလုပ်ငန်းစဉ်တွေကိုပေါ်ဆောင်တာမှာနိုင်ငံရေးအရာလှုပ်ရှားမှုတွေမတိမငြိမ်မှုတွေရှိလာလိမ့်မယ်လို့ခန့်မှန်းမှုတွေရှိခဲ့ပေမဲ့ငြိမ်ငြိမ်ချမ်းချမ်းနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်နိုင်ခဲ့တာကြောင့်အခုလိုစီချင်းမြင့်ဖို့ရွေးချယ်လိုက်တာပါပြည်တွင်းစုဖြစ်လူနီးနီးအခြေအနေမှာနိုင်ငံကိုတည်တည်ငြိမ်ငြိမ်ဖြစ်အောင်ခတ်တက်ညွန်ပေါင်းအဖွဲ့ကြီးကထိန်းသိမ်းနိုင်ခဲ့တယ်လို့လည်း Nobel Peace Committee ကပြောဆိုခဲ့ပါတယ်ဒီညမောင်းဖွဲ့ကြီးမှာတူနီရှားအထွေထွေအလုပ်သမားတမကတူနီရှားဆက်မှုကုံသွေးရေးနဲ့လက်မှုလုပ်ငန်းအသင်းတူနီရှားလူခွင့်ရေးအဖွဲ့ချုပ်နဲ့တူနီရှားရှိနေများအဖွဲ့တို့ပါဝင်ပါတယ်ခင်ဗျာ